ဗြိတိန်အစိုးရရဲ့ထောက်ပံ့မှုနဲ့ဖွဲ့စည်းထားတဲ့မြန်မာ witness အဖွဲ့ကမြန်မာနိုင်ငံတွင်းမှာလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တက်သေးတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဇူလိုင်လ5ရက်တနင်္လာနေ့မှာစလှုပ်ဆောင်နေပါပြီ။မြန်မာနိုင်ငံမှာဒေါ်ဟွန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖျောက်ချပြီးစစ်တပ်အာဏာသိမ်းတာ5လကျော်လာတဲ့နောက်နိုင်ငံအခြေအနေတိတိတသားဆိုးဝါးလာချိန်မှာအခုလိုစုံစမ်းစစ်ဆေးမှုတွေလှုပ်လာတာပါ။ဗြိတိန်အစိုးရရန်ပုံငွေထောက်ပံ့တဲ့စီမံကိန်းတစ်ခုဖြစ်တဲ့မြန်မာ witness ကသူတို့ဟာမြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်တယ်လို့တန်မြတ်ရှိတာကိုစုံစမ်းနေတဲ့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းရေးရန်တရား IIMM နဲ့အချက်လက်တွေကိုမျှဝေမှာဖြစ်ကြောင်းပြောကြားချက်ကို Reuters သတင်းမှာဖော်ပြပါတယ်။အခုလိုစုံစမ်းမှုတွေစတင်လှုပ်ဆောင်တာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ပြောခွင့်ရစီကတုံ့ပြန်ချက်ရဖို့ Reuters ကဆက်သွယ်ပေးမယ်မရဘူးလို့လည်းပြောပါတယ်။မြန်မာစစ်တပ်ပေါ်မှာအနောက်နိုင်ငံတွေကအရေးယူတန်းခတ်မှုတွေတိုးလှုပ်လာနေချိန်မှာအခုလိုစုံစမ်းစစ်ဆေးမှုလှုပ်လာတဲ့မြန်မာ Witness အဖွဲ့ကသူတို့ဟာမြန်မာနိုင်ငံတွင်းကလူခွင့်ရချိုးဖောက်မှုဖြစ်နိုင်တဲ့ဖြစ်ရတဲ့အတွက်တရားလွတ်လပ်စွာအချက်လက်တွေစုဆောင်းပြီးထိမ့်သိမ့်ပြီးစီစဉ်ဆောင်ရွက်တာစုံစမ်းစစ်ဆေးတာမှန်မှန်မှန်စစ်စစ်တာနဲ့ပြန်လည်တုံ့တက်တာတွေလုပ်မယ်လို့ပြောပါတယ်။ဒီဖြစ်ရမျိုးတွေကိုသူတို့စီတင်သွင်းဖို့အားပေးမှာဖြစ်ကြောင်းနဲ့လူမှုမီဒီယာတွေမှာမြန်မာနိုင်ငံသားတွေတင်ကြတဲ့တပ်ဖြတ်မှုတိုက်ခိုက်မှုနဲ့တခြားကျူးလွန်မှုဆန်ရရုပ်ပုံတွေဗီဒီယိုတွေကိုဖြစ်ရမှန်ဟုတ်မဟုတ်တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်မယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ရဲ့လက်တုံ့ပြန်မှုတွေလူနေရက်ွက်တို့ဘာသာရေးအဆောက်အဦတို့ကိုပြစ်ခတ်တာတွေပြန်ဆန္ဒပြပြည်သူတွေကိုအသက်သေးဆုံးဒီမဖြစ်တဲ့အတိုင်းထိခိုက်ဆီလို့တဲ့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုတာကိုပြနေတဲ့တေချာတဲ့တက်တဲ့ထောက်ထားတွေရထားပြီလို့လဲမြန်မာ witness အဖွဲ့ကပြောပါတယ်